ချင်းပြည်နယ်ဟာခါထန်တလန်ကာလမောစစ်ကောင်စီရဲ့ခေးဗန်ဇွန်တပ်စခန်းကို CDF ဟာခါနဲ့ချင်းမျိုးသားတပ်မတော် CND ပူးပေါင်းတပ်ဖွဲ့ဟာ Operation Run အမည်နဲ့တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တဲ့အကြောင်းဩဂုတ်လ2ရက်အမနီတုန်းက CDF ဟာခါကထုတ်ပြန်ထားပါတယ်ဟာခါထန်တလန်လက်တလို့တိုက်ပွဲတွေနဲ့ပတ်သက်လို့ချင်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူအတွင်းမှုဦးအောင်ချိုကို VOA ကဆက်သွယ်မေးမြန်းခဲ့ပေမယ့်မအားလက်တဲ့အတွက်ကြောင့်ဆိုပြီးတော့ပြန်ပြီးတော့တုံ့ပြန်ဖြေကြားတာမရှိသလိုချင်းပြည်နယ်ကစီရေးအခြေအနေနဲ့ပတ်သက်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်တာလက်တလို့မတွေ့ရသေးပါဘူးဟာခါမျိုးနဲ့ထန်တလန်မျိုးချမ်းအစစ်ကောင်စီတပ်စခန်းတဝိုက်မှာပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့ကနေအခုချိန်ထိတိုက်ပွဲငယ်တွေဆက်တိုက်ဖြစ်နေတယ်လို့လူညူရင်းအရာအမည်မဖော်လို့တဲ့ဟာခါမျိုးကန်တူကအသေးအွေကိုပြောပါတယ
်အစစ်တပ်စီဒီလိုပဲတိုက်ပွဲကတော့အဲဒီဂျုံက22ရက်နေ့ကနေစတာလေဒီနေ့ဒီအစစ်တပ်စီဒီလိုပဲတော်ဆော်ပဲဟုတ်ဒီဟာခါကနေထန်တလန်ကိုစစ်ကူပေးတဲ့အဲစစ်ကူစစ်ကူကိုလူတွေကကြောက်ဖြစ်ပြီးတော့မြန်မာပြည်ကနေအမြင့်အကြီးတိုက်လို့
နောက်ထပ်ဟာခါမျိုးကန်တူကလည်းစစ်ကောင်စီတပ်ဖွဲ့ရဲ့ထောက်ပို့စစ်ကူတွေကြားပြတ်တိုက်ခိုက်ခံရပြီးထိခိုက်ဒဏ်ရာနဲ့ဟာခါစီရင်ကိုရောက်လာတဲ့သူတွေရှိတယ်လို့ပြောပါတယ
်။အဲဒီစခန်းမှာကြာချင်းကြီးတနင်္ဂနွေနေ့ဒီလိုဥရာရှိတယ်တာငါစီလာမသိဘူး။ဒါမှဒီလိုလေတော်တော်အချိနာကြတယ်လို့တော့ပြောတယ်။ဆေးရုံမှာလည်းတော်တော်မြင်းရရောက်ခဲ့လို့ပြောတယ်။ကြာချင်းပတ်ဆိုရင်ဒီတော့ထုတ်ပုံးရင်နဲ့အလီချင်းနဲ့တောက်လျှောက်ချသေးတာပေါ့။နေ့ရက်3ရက်တုန်းလေးချင်းနဲ့လူချရလာပါချရတော့မသိဘူး။ကျွန်တော်တို့ကမြေကြီးကနေဒီတကုံကိုလှလှန်းချင်းနေရတာပေါ့။
ဟာခါနဲ့ထန်တလန်ကြားတစ်မြစ်တရားဂိတ်တဝိုက်မှာပဲစစ်ကောင်စီတပ်စခန်းတွေကျင်းတော့တယ်လို့ဟာခါမျိုးကန်တချို့ကဆိုပါတယ်စစ်ကောင်စီဘက်ကရဟတ်ရင်တွေပြင်တန်းနေပြီးလက်နက်ကြီးပစ်ခတ်တံတွေလည်းနေတိုင်းကြားရတယ်လို့သူတို့ကပြောပါတယ် CDF ဟာခါရဲ့မင်းကသတင်းထုတ်ပြန်ချက်မှာတော့ Key Van Zone စခန်းသိမ်းတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်က10ဦးသေဆုံးပြီးအများပြားဒဏ်ရာရခဲ့တယ်လို့ဆိုပါတယ်60မမME1 နဲ့လက် ME2 လေးလက် ME3 တက်လက် ME4 နဲ့လက်မရှင်းကန်တက်လက်ခြေပောက်က25ခုမိုင်းနဲ့ခဲယမ်းတွေသိမ်းဆည်းရမိတဲ့အကြောင်းလေပုံနေနဲ့တကွလူမှုကွန်ရက် Facebook စာမျက်နှာမှာထုတ်ပြန်ထားပါတယ်ချင်းပူပေါင်းတက်ဖွဲ့ဘက်ကအထူးကအသေးပြောင်းစီးင်းကိုတော့ဖော်ပြထားတာမရှိပါဘူးတိုက်ပွဲအသေးစိတ်အခြေအနေကိုသိရဖို့ CDF ဟာခါကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရသေးပါဘူး။အလားတူပြီးခဲ့တဲ့ဇူလိုင်22ရက်နေ့တုန်းကလေဟာခါနဲ့ထန်တလန်ကြားစစ်ကောင်စီတပ်စခန်း3ခုထက်မနည်းကိုချင်းပူပေါင်းတပ်ဖွဲ့ကတင်ပိုက်ထိန်းချုပ်ထားတာပါ။စခန်းသိမ်းတိုက်ပွဲကြောင့်အခုတလောဟာခါမျိုးပေါ်လမ်းစုံလမ်းကွာနဲ့လူသွားများတဲ့နေရာတွေမှာစစ်စည်းတွေနဲ့လုံခြုံရေးပို့ပြီးတော့တင်းကျပ်လာတယ်လို့နောက်ထပ်ဟာခါမျိုးကန်တူကပြောပါရယ်။
ဆောက်ကြတဲ့ခိုင်းမျိုးစစ်စေးရမျိုးလို့ရှိတယ်။ဒီမြို့ပေါ်မှာပဲလမ်းဆောင်အလမ်းဆောင်မှာအဲ့လိုမျိုးစစ်ကောင်စီတွေကစစ်စေးကစစ်စေးရဲ့ခိုင်းနာမျိုးလို့ရှိတယ်။ဆောက်တဲ့လက်တော့ဒီစစ်စေးကတော့ခိုင်းပြီးတော့ဖုန်းနေလို့စစ်စေးရဲ့တော့စကတူမပူလို့စစ်စေးရဲ့ခိုင်းနာပေါ့နော်။ဒီစစ်စေးတင်တဲ့က
ဟာခါမျိုးတွေမှာတော့နှစ်ဖက်တိုက်ခတ်တိုက်ခိုက်မှုတွေမရှိသေးဘူးလို့လည်းမြို့ကန်တွေကဆိုပါတယ်။ပုံမှန်သွားလာနေထိုင်နေပြီးတော့ဖလန်ပလဲဝစတဲ့မြို့တွေဘက်ကစစ်ပီးဆောင်တွေဟာခါမှအများပြားလာရောက်ပြီးတော့ခိုးလုံနေကြတယ်လို့ပြောပါတယ်။ဟာခါမြို့နာတိုက်ပွဲတွေနီးကပ်လာတာကြောင့်လည်းမြို့ကန်တွေအနေနဲ့စီးအခြေအနေကိုစိုးရိမ်နေကြပါတယ်ရှင်။